ွေးယောဂစတင်ပြန်ပွားတာကိုစုံစမ်းစစ်ဆေးဖို့ဩစတြေးလျအစိုးရတောင်းဆိုခြင်းကစပြီးတရုတ်နဲ့ဆက်ဆံရေးအစီအမပြေဖြစ်လာတယ်လို့ပြောနိုင်ပါတယ်။ဒီတော့တွင်လွန်ခဲ့တဲ့မေလကတရုတ်ပင်လယ်အစီပိုင်းမှာအမေရိကန်ဂျပန်ပြင်သစ်တို့ကျင်းပတဲ့ရေဒက်စီရေးလေ့ကျင့်ခန်းမှာဩစတြေးလျပါဝင်လာတာဟာတရုတ်အတွက်မကျေနပ်စရာဖြစ်လာပါတယ်။စိတ်အင်အားမဖြစ်စရောက်တာရှိတဲ့ဩစတြေးလျကိုဂရုစိုက်စရာမလိုဘူးလို့တရုတ်ကွန်မြူနီရဲ့ Global Times မှာရေးသားကြပါတယ်။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်ဩကတ်စ်မဟာဗိတ်ဖွဲ့တဲ့အခါမှာတရုတ်တုံ့ပြန်မှုဟာပြင်းထန်လာပါတယ်။စက်တင်ဘာ15ရက်နေ့ကကျင်းပတဲ့ Online သတင်းစာရှင်းလင်းပွဲမှာစိတ်တူသဘောတူတွေဖြစ်တဲ့အမေရိကန်၊ဗြိတိန်နဲ့ဩစတြေးလျဟာသူတို့ယုံကြည်ချက်ကိုကာဝယ်ဖို့နဲ့လုံခြုံရေးဖွံ့ဖြိုးရေးမြင့်တင်ဖို့အတွက်သုံးနိုင်ငံကာကွယ်ရေးမဟာမိတ်ဩကတ်ကိုတည်ထောင်တယ်လို့ဖော်ပြပါတယ်တရုတ်အန်ဒီရဲ့ကြီးမားလာတာကိုမပြောပေမဲ့တရုတ်ကိုဟန်တားဖို့စစ်ဘရင်စကားနဲ့ဆိုရင်ခွေထားဖို့ရည်ရာလို့မြင်ကြပါတယ်တရုတ်ရဲ့ပေါကပလမ်းကြောင်းကိုအနောက်တိုင်းမှာသင်္ကာမကင်းပြစ်နေတာကြာပြီဖြစ်ပေမဲ့မြန်မာပြည်လိုနိုင်ငံလေးတွေကတော့အခွင့်အလမ်းလို့မြင်ကြပါတယ
်တရုတ်အစိုးရရဲ့ပေါကပလမ်းကြောင်းစီမံကိန်းဟာအာရှပစိဖိတ်ဒေသကနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးနေတယ်လို့ဘူယုံမီမင်းအွန်လိုင်းကကိုးကြိမ်မြောက်မော်စကိုနိုင်ငံတကာလူညွန့်ရေးညီလာခံမှာဇွန်လ23ရက်နေ့ကပြောပါတယ်။အာရှပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံတွေမဟာဗျူဟာပြိုင်ဆိုင်လို့ဒေသတွင်းပြည်ပကကြီးထွားလာမယ်လို့ခန့်မှန်းပါတယ်။ဒီမိုကရေစီလူ့အခွင့်အရေးကိုအကြောင်းပြပြီးပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်ခြေလှယ်တာမျိုးကိုလည်းအများကြီးတွေ့ရလိမ့်မယ်လို့ဆိုပါတယ်။နိုင်ငံအချို့ဟာသူတို့နဲ့မတူတဲ့နိုင်ငံရေးစနစ်နဲ့အတွေးအခေါ်တွေကိုလွှမ်းမိုးဖို့ဤလမ်းမျိုးစုံနဲ့အစဉ်တစိုက်ကြိုးပမ်းနေတယ်လို့လဲတက်ချုပ်မင်းအောင်လိုင်ကမော်စကိုညီလာခံမှာပြောသွားပါတယ်။မြမအရေးမှာမဆွတ်ဖက်ကြဖို့တည်ပြီးထားတာဖြစ်ပါတယ
်။မြမပြည်တွင်းပြပရေးရမှာတရုတ်ကအရေးကြီးတဲ့အခါကပါဝင်နေတာမို့တရုတ်အခြေအနေဆိုးဝါးလာရင်မြမပြည်မှာကြရက်ရိုက်လာမှာကိုရှေ့ဆိုးရဆိုးရင်နေကုန်ရပါတယ်။ပြပကဆွတ်ဖက်လာမှာကိုတက်ချုပ်ကြီးစိုးရိမ်နေတာထင်ရှားပါတယ်ရိုးသားတဲ့ဒီမိုကရေစီစနစ်ကိုအကောင့်ထဲပေါ်ခြင်းလို့စစ်အာဏာသိမ်းရတယ်လို့ပြောတာကိုတော့ဒီမိုကရေစီကျင့်သုံးသူတွေလက်ခံနိုင်ကြရအကြောင်းမရှိပါဘူးဒီမိုကရေစီနိုင်ငံသုံးနိုင်ငံရဲ့ဩကတ်အဖွဲ့ဟာစစ်အာဏာရှင်အတွက်ဝင်းတုံစရာဖြစ်နေပါတယ်အရင်ကလည်းသတင်းဖလှယ်မှုဖွင့်ထားတဲ့ Five Eyes အဖွဲ့မှာအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေသာပါဝင်ပါတယ်။ယုံကြည်မှုကိုအခြေခံတဲ့လုပ်ငန်းတွေမှာယဉ်ကျေးမှုအခြေခံတူညီတာကိုဦးစားပေးတာများပါတယ်။သမိုင်းဟာနိုင်ငံတကာဆက်ဆံရေးမှာရောင်ပြန်ဟနေပါတယ်
။ဒီဇယ်သုံးရင်းငုတ်တင်မော်တွေပြင်သစ်စီကဝယ်ယူဖို့အစီအစဉ်လုပ်ပြီးတော့ပြင်သစ်နဲ့အတူစီရေးလေ့ကျင့်ခန်းလုပ်ပြီးမှဩဂတ်စ်မဟာမိတ်အဖွဲ့မှဝိုင်းပယ်ခံရတာကိုပြင်သစ်ကမကြည်မချမ်းဖြစ်သွားပါတယ်။ပြင်သစ်ကိုမယုံသလိုဖြစ်သွားပါတယ်။အမေရိကန်ရဲ့အနုမြူစွမ်းရင်သုံးရေငုတ်သင်္ဘောနဲ့ထောင်လိုင်းဤပညာရဖို့ဩစတြေးလျအတွက်ပိုရေးကြီးပါတယ်။အနုမြူစွမ်းအင်ရေငုတ်သင်္ဘောတွေရလို့ဩစတြေးလျဟာတရုတ်ထက်ပိုပြီးအားကောင်းမှာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်အနုမြူရေငုတ်သင်္ဘောတွေဩစတြေးလျမှာစိုက်ကပ်နိုင်တာဟာတရုတ်အတွက်ရဒက်မအေးစရာဖြစ်လာနိုင်ပါတယ်။ဩစတြေးလျကသမဂ္ဂတွေဖြစ်တဲ့သင်္ဘောသားသမဂ္ဂနဲ့လျှက်စစ်အလုပ်သမားသမဂ္ဂတွေကတော့အနုညူရင်ငုတ်သင်္ဘောစီမံကိန်းဟာတိုင်းပြည်အတွက်အကျိုးမရှိဘူးလို့သုံးသပ်ကြပါတယ
်။အင်္ဂလိပ်အမေရိကန်နဲ့တရုတ်ကွန်မြူနီဟာအခြေခံအတွေ့အခေါ်ကွဲပြားခြားနားပါတယ်။1950ကဖြစ်ပေါ်တဲ့ကိုရီးယားစစ်အတွင်း6ထုံတိုက်ပွဲမှာအမေရိကန်တပ်တွေအရေးနိုင်သွားပြီးမော်စီတုံးရဲ့ပြည်သူစစ်တပ်အောင်ပွဲခံတာကိုအခုတည်းကတရုတ်ကဂုဏ်ယူနေပါတယ်။ကိုရီးယားစစ်ပွဲအနှစ်90ပြည့်နှစ်မှာ၆ချုံစိတ်ကမွေးကြဖို့သမ္မတရှီကျင့်ဖင်ကဩဝါဒစကားပြောကြသွားပါလေ။အမေရိကန်နဲ့အင်္ဂလိပ်ကတော့ပထမနဲ့ဒုတိယကမ္ဘာစစ်မှာအောင်ပွဲခံတာကိုသာဂုဏ်ယူကြပြီးကိုရီးယားစစ်ကတော့မစ်ပြစ်လိုကြပါတယ်။မော်စီတုံးကစ်ကတကားပိတ်ဝါဒကျင့်သုံးတဲ့တရုတ်နိုင်ငံကိုတကားဖွင့်နိုင်အောင်အမေရိကန်ကကူညီခဲ့ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးအဆင်ပြေလို့တရုတ်ကွန်မြူနီဟာအရင်းရှင်ဖြစ်လာတာပါ။အမေရိကန်နဲ့ဆက်ပြီးရင်တရုတ်ပြည်အကြီးအကျယ်ဒုက္ခရောက်သွားနိုင်တာကို၆ချုံစိတ်သက်ရှိသူတွေသိကြပါတယ်။တရုတ်ရဲ့တပါတီအာဏာရှင်စနစ်နဲ့အင်္ဂလိပ်အမေရိကန်ဒီမိုကရေစီစနစ်ဟာ ွယ်ပြားတာမှုစိစက်ညီနိုင်ဖို့ခက်ခဲစေပါတယ်မျက်မှောက်ကသမိုင်းကိုလေ့လာရင်ဒီမိုကရေစီနိုင်ငံအချင်းချင်းစစ်မဖြစ်ကြပဲအာဏာရှင်နိုင်ငံတွေနဲ့သာစစ်ဖြစ်တာတွေ့ရပါတယ်ခင်ဗျာ